ဟုတ်ကဲ့ဒီတနင်္ဂနွေ AP 3ရက်ပို့ကုန်ရငွေပြန်အပ်ရေးဘိုးဘန်အမိတ်သိပြီးရပ်ပိုင်းတွင်ထွက်လာတဲ့ဒီကုံတွေဦးစီးဌာနညွှန်ကြားချက်ကိုမချခင်ကမှစီးပွားရေးလုပ်ငန်းရှင်တွေသတိပြုမိကြတာမှာတက်ရောက်လာနိုင်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးက
ဒီအခုပထမပို့ကုန်နဲ့ပတ်သက်ပို့ကုန်ရငွေကိုကြီးညာတယ်ဘာလို့လဲဘိုးဘန်နဲ့ချစ်ပြီးကြီးညာတယ်ဟုတ်ပြီအဲ့ဒါဆိုရင်အီဘူဒါရီပေါ့အီဘူဒါရီကဒီကျွန်တော်တို့ export menu ကိုငွေကိုဒီ video AC လို့ပြန်လွှဲရမယ်အဲ့လွှဲဖို့အခုဒီအဲ့တော့နောက်ဆက်တဲ့ညီကိုတို့ယူဒီထဏာအီဘူတူမစင်ဘာဘာတော့မစ်ဆိုချက်ပြီးပါလာတော့ပေါ့နော်ပါလာတော့အမှန်တော့ you know what တော့ဟိုတရောင်းချိုက်ဝယ်ပေါ့နော်ဟိုဝေးသေးဆိုတော့ဟိုမထောင်းနဲ့ဆက်ဒီမကုန်းတော့ပါဖြစ်နေအဘူဘန်ဦးလေးပြည်ပြနောက်ပိုင်းမှာဒီလိုပြင်ဆင်လိုက်တဲ့မာရီယာကျွန်တော်ကဒီဟာဒီဒီဘောကိုလွန်းလွန်းလှုပ်လို့ရနေပြီးတော့ကျွန်တော်နိုင်ငံစီးပွားရေးတူတက်မှာဘူဟာမနီဖလိုးလို့ရနေပြီးတော့အခုကျွန်တော်ကပြန်ပြီး fish rate နဲ့ပြန်သွားမယ်အနေထားကိုပြန်ရောက်လာတာပေါ့နော်ဟိုဒီကတော့လုပ်ငန်းရှင်တွေယုံကြည်မှုနဲ့တက်နံပါတ်1ကပုံရိပ်ရှင်တွေဒီလုပ်ငန်းအလုပ်လုပ်ချင်တဲ့ပြောင်းလဲသွားရင်ပို့ပြီးတော့တော့ဒီစီးပွားရေးလက်ပတ်မှုကပို့ပြီးခက်ခဲလာနိုင်တယ
်အဲ့ဒီတော့နောက်ထပ်တက်ရောက်နိုင်မှုကိုလည်းအမီမဖော်လို့တဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
အဓိကပြောရမယ်ဆိုရင်တော့ကြီးစရာတစ်ခုပြောနေကြတာဗာလဲဆိုတော့ BOD တယောက်တော့တွေ့ရမယ်ဆိုတော့ကျွန်တော်တို့ input ဒါသမားတွေအခုပြဿနာကစီးပွားကုသံပုံမှန်သွားနေကြမန်နေဂျာကို BOD ရှစ်ယာရုတိုးပေးရမယ်ပုံစံဖြစ်နေပြီနောက်တစ်ယောက်ကတော့ဒါဆိုရင်တော့အဲ့စီးပွားကုသံညွှန်ကြားမှုကိုတွေ့ဖို့အတွက်ကို BOD တယောက်တည်တံ့ခံရအောင်ပဲဘာဖြစ်လို့လဲဆိုတော့ BOD ဆိုတာများသောဖြင့် export input အကြီးကျယ်လုပ်တဲ့ company တွေအားဆိုရင် BOD ဘယ်အားမှလဲဒီလိုလာတွေ့ဖို့အဲ့တော့ဘာဖြစ်လဲဆိုတော့ကြီးစရာထပ်ပြောကြီးစရာဆိုပေမဲ့တကယ်ဖြစ်လာတော့မှာတန်းစီရအောင်မယ်တိုကင်ရောင်းစားမယ် appointment ရုပ်စားမယ်ပွဲစားတဲ့ agent တွေလုပ်မယ်ချိန်သိပ်မကုန်အောင်မဆောင်အောင်ပေါ့လေဆိုတော့ထုံးစံတိုင်းမှာအားလုံးကြာပြီးသားအစည်းအဝေးရှိတယ်ဆိုရင်ထိုင်ဆောင်တော့ပဲလေဘယ်တော့အရေးကြီးတဲ့ company ပဲဖြစ်နေဖြစ်နေအရင်ထိုင်ဆောင်ဆိုသူအစည်းအဝေးမပြီးမချင်းဆိုသွေးပြီးပါအဲ့ဒါဆိုတော့ကို company ကအရေးကြီးတဲ့စကိတ်စာရေးရှိတယ်တပတ်တွင်မှာ export import လုပ်ရမယ်ဆိုအဲ့ဒီချိန်တိုင်း appointment ရောင်းစားတဲ့ဟာဖြစ်လာမယ် corruption တွေဖြစ်လာမယ် red tape တွေများလာတော့အဲ့ဒါရဲ့နောက်ဆက်တွဲကဒေဂျာတစ်ခုကတော့ corruption ကိုဥတီသွားတော့မှာပဲလေ
ဒါအပြင်အခုလိုဈေးကွက်နဲ့ဆန့်ကျင်ပြီးအုပ်ချုပ်မှုစနစ်တစ်ခုလုံးဖြစ်လာတဲ့အခြေအနေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုံဝင်းက
ဒီ import လုပ်တဲ့လူတွေရဲ့သုံးဖြတ်ချက်ကဈေးကွက်ပေါ်မှာပဲမူတည်ပြီးတော့ဒီနေ့တွင်းမှလားမနေ့ဖြန်တွင်းမှလားသတားမိုးတွင်းမှလားငါးသိန်းမိုးတွင်းမှလားသုံးဖြတ်ရမယ်ဟာကအခုလုပ်ငန်းရှင်တွေကိုစားသုံးဖြတ်တော့မယ်သဘောဖြစ်နေတာပေါ့ဆိုလိုတာကတော့ဘ ਹੁ ဦးစီးစနစ်ပို့ပြီးတော့များလာတာပေါ့အဲ့လိုများလာတာကလည်းမြန်မာပြည်ရဲ့စီးပွားရေးအနာကကောင်းပါလေဆိုလိုတာက1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့ပုံစံအတိုင်းတစ်ဖြည်းဖြည်းနဲ့တူလာတာပေါ့လေအဲ့တော့လည်း80ကျော်မှာတစ်ဖြည်းဖြည်းစီးပွားရေးကပြက်လာပြီးတော့နောက်နောက်ဆုံးကျတော့ဟိုတန်းကြီးကမောက်ကမာဖြစ်တဲ့အချိန်ကြီးဒီရောက်သွားတာပေါ့ဆိုတော့ဒီဟာတွေကိုဖြည်းဖြည်းရောက်ရောက်မှန်ကန်တဲ့ policy နဲ့ပြန်ပြင်ဖို့လိုတယ်လေဒီတိုင်းတော့ထားရင်တော့မဖြစ်ဘူးလို့ထင်ပါတယ်
အဲ့ဒီတော့ဒီပြဿနာပြန်ဖြေရှင်းသင့်ပုံကိုလည်းအမည်မဖော်လိုတဲ့ပထမစီးပွားရေးလုပ်ငန်းရှင်ကြီးက
ဟိုဝင်ကြီးမော်တာကဝင်ကြီးမော်တာတက်ခိုင်မောင်းခင်းကြောင်းတာတက်ဒီအင်ဘိုအစ်စုနဲ့ပတ်သက်တဲ့ trip policy ကိုကျွန်တော်ဒီနိုင်ငံကဈေးကွက်ကိုကျွန်တော်ပြည်တွင်းဈေးကွက်ကိုပြည်တွင်းလိုအပ်ချက်ကိုနောက်တော့ပြည်သိအချင်းတွေအားလုံးနဲ့သက်ဆိုင်ပြီးတော့မှ balance လုပ်ရမယ်ချက်ပေါ့နော်အခုကကျွန်တော်လုပ်ပြရမှာက fake ကိုလည်းပုံမလုပ်ပြရမယ် export လည်းပုံမလုပ်ရမယ် import substitute လည်းပုံမလုပ်ရမယ်အော်ဒီအလုပ်တော်ကတပိုင်းအခုလိုမျိုးကျိုးနေစနစ်တွေနဲ့ခြိလိုက်တဲ့အခါမှာတက်ပွက်ပေါ့နော်။နောက်ပြန်လှည့်သွားတဲ့အနေအထားကိုကျွန်တော်အများကြီးတွေ့ရတယ်။အဲ့တော့ဒီနေ့ကျွန်တော်တောင်းဆိုနေတဲ့တင်ပြလာခဲ့တဲ့ resort new business ကိုပုံပြီးလည်းခေါ်ဖို့အတွက်ဒီကျိုးနေစနစ်တွေရှော့ချဖို့အတွက်ဆိုတော့ဆက်တကူလေးကတမန်ကြီးဦးစည်းစင်ဆုံးရလက်ထက်နောက်ပိုင်းညစားခဲ့တဲ့ပုံပြောင်းလေးဘလောက်တဲ့စနစ်ကိုများတော့ရှော့ချတယ်။ဟိုကျိုးနေစနစ်တွေများရင်ဒါထဲမှာ corruption တွေအများကြီးပါလာနိုင်တယ်။ horario ကိုရှော့ချဖို့အတွက်ဆိုပြီးပြင်ဆင်ခဲ့တဲ့ reform ကအများကြီးကျွန်တော်နိုင်ငံချီရောက်ခဲ့ရတယ်အခုလိုမျိုးပေါ်ပြန်ပြီးတော့တော့ပေါ့ပြန်သွားတဲ့အခါမှာဘလူးလိုက်တဲ့စီဝိုင်းဘောရာအမားရည်နဲ့ဟောနောက်ပြန်တကြောပြန်လေမလားဆိုတော့ကျွန်တော်တို့လုပ်ငန်းရှင်တွေကြားရမှာစိုးရိမ်နေပါလေ
ဒီနေရာမှာဘာကြောင့်အခုလိုရုတ်တရက်နိုင်ငံခြားငွေထိန်းချုပ်ဖို့ဖြစ်လာရနိုင်လဲလို့မေးရမှာအမည်မဖော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်ကနိုင်ငံခြားအရန်ငွေပြတ်တောက်တာကြောင့်လို့သုံးသပ်ပါလေ
ကျွန်တော်တင်တော့ reserve ဖြစ်မှာတင်တယ်ဒေါ်လာ reserve ကိုသူကအယောင်းပဲရှိတော့တယ်အရင်အစိုးရလက်ထက်တွေတုန်းကဆိုရင်အယောင်းရှိတယ်အဝဲရှိတယ်အခုကတော့တောက်လျှောက်ကြည့်ရအဝယ်ဆိုတာတခါမှမရှိတော့ဘူးလေအယောင်းမရှိတော့တာ။အယောင်းဆိုတာလည်းအခုကဒီအစဆုံးပါလေ February 10ရက်နေ့ကနေစပြီး2021 February ကဘလောက်ရောင်းထားလဲဆိုတာ figure ကြီးထွက်လာအယောင်းမရှိတော့တယ်။အယောင်းရှိတဲ့အပြင်ကိုအခုက export မရှိတော့ဘူးဆိုတော့ထုံးစံ import ပဲရှိတယ်ဒေါ်လာ shortage ဖြစ်မှာပဲလေ။အဲ့နောက်ဆက်တွဲကကျွန်တော်အမီးပြတ်တယ်နောက်ဆက်တွဲတွေပေါ့နော်။အဲ့ဒါအပြင်အခုလတ်တော့ select နဲ့ပစ္စည်းတို့ဘာလို့တုံးဆွဲတဲ့ဟာတွေအများကြီးကျန်နေအောင်အဲ့လေမြန်တစ်ခေါက်တက်လိုက်တယ်ဆိုဘလောက်ကုန်တယ်တို့ဘာလို့ပေါ့နော
်။ဒါအပြင်အခုလိုတင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်တာကတစ်ဆင့် ဈေးတကြတန်ခံရမယ်အောက်ခြေထွက်လို့သူတောင်သူတူချင်းအထိရိုက်ခတ်မှုဆက်ကြီးနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကဆက်သတိပေးလိုက်ပါတယ်ခင်ဗျ။